ကျွန်တော်လူငယ်တွေနဲ့တွေ့တယ်။တိုင်းတော်လူငယ်လေးတယောက်ကမကြံကာလကိုလူငယ်အနေနဲ့လွတ်လွတ်လပ်ပျော်လို့ပါလို့ရတဲ့ကာလတစ်ခုအဖြစ်သတ်မှတ်ပြီးစိတ်လွတ်ကိုယ်လို့အပျော်ကျူးကြတာတွေကိုကျွန်တော်အနေနဲ့ဘယ်လိုမြင်သလဲလို့မေးပါတယ်။ရုပ်တရက်တော့ဘာဖြေရမှန်းမသိတော့အောင်စဉ်းစားကြက်သွားတယ်။ဒါပေမဲ့တရားစဉ်းစားကြည့်လိုက်တော့အဖြေတစ်ခုကကျွန်တော်တွေ့တဲ့ကိုစိုက်စိုက်မမြိုက်ပဲရောက်လာပါတော့တယ်။ကျွန်တော်တစုံတစမှီလိုက်တဲ့ကြံကာလလေးတစ်ခုတည်းကလူငယ်တွေကိုစီကိုစီတန်ကြက်အဖွဲလေးတွေဖွဲ့ကြပြီးအိုးစီဒိုးဘတ်ဝါလက်ခုတ်တွေနဲ့စင်မော်တက်တန်ကြက်ထိုးကြတဲ့အမြင်ကွင်းလေးကိုပြန်မြင်အောင်လာမိပါတယ်။အဲဒီကာလတွေကကျွန်တော်ကလေးတတာပဲရှိသေးတယ်ဆိုပေမဲ့မြင်ကွင်းတွေကတော့အခုထိမှတ်မိနေပါသေးတယ်။တန်ကြက်အဖွဲတွေဟာကားကြီးတွေနဲ့မန်တက်တွေကိုလှည့်ပြီးတန်ကြက်ထိုးကြပါတယ်။အစိုးရဝေဖန်တဲ့ခေတ်စနစ်ကိုတည်ရောတယ်။ဆန္ဒတွေကိုပေါ်ထုတ်ကြတယ်။အတိုင်အဖောက်ညီညီစီစီလုံးလုံးညီညွတ်ညွတ်နဲ့အာဂါရမပါအမုန်းတရားမပါပဲဖွင့်ဟထောက်ပြကြတာတွေဟာမေးလျော့နေသူအချို့ကိုလက်တို့သတိပေးတယ်လို့ဖြစ်တယ်လို့ထင်မိတယ်။ကျို့သောတန်ကြက်တွေကတော့လက်တို့ယုံနေမှာကပဲအိတ်ချင်အောင်ဆောင်နေသူကိုရေခဲရင်နဲ့ပတ်လိုက်တယ်လို့မျိုးတွေပေါ့။တန်ကြက်တွေကိုချစ်တဲ့အကိုတယောက်ပြောဘူးပုံရဆိုတန်ကြက်စာသားတွေကိုစီစီရေးတင်ရတဲ့တစ်ခေတ်တစ်ခါတော့လူငယ်တွေဟာစီစီရေးတင်စရာမလိုတဲ့အမှုအရာအချို့နဲ့အစိုးရကိုရရင်ရတယ်လို့ရဲရဲဝင်းဝင်းနဲ့ဝေဖန်ထောက်ပြခဲ့ကြတယ်လို့သိရပါတယ်။အဲ့လိုဝေဖန်ထောက်ပြမှုတွေကြောင့်ပဲဖန်စီထိန်ထိန်ခံခဲ့ကြရတွေလည်းရှိခဲ့ပူပါတယ်။အဝေဖန်မခံရတဲ့အစိုးရတရက်ရဲ့ကာလကြာအုပ်စိုးမှုအောက်မှာတန်ချက်တွေလည်းတစားတစားနဲ့တိမ်မြုပ်ပျောက်ကွယ်ခဲ့ရတာဟာတကြံရဲ့ဝိညာဉ်တစ်ပိုင်းစားကိုဖယ်ထုတ်ခံခဲ့ရတယ်လို့ပါပဲ။အခုတော့လူငယ်တွေတန်ချက်တွေထိုးနေကြပါပြီ။ခေတ်ကိုထင်ဟသောအတန်တွေပြုတ်ရင်တကြံဟာသူ့ရဲ့ဝိညာဉ်နဲ့ပြန်ပေါင်းဖတ်ဖို့အဆိုင်ပြင်းနေပါပြီ။တကြံနဲ့ပတ်သက်ပြီးကျွန်တော်တွေ့တဲ့နောက်ထပ်ဝင်လာတဲ့မြင်ကွင်းကတော့အုံးလက်မန်တက်လေးတွေနဲ့စတူဒီတာကြွေးကြတဲ့မြင်ကွင်းလေးပါကျွန်တော်မှတ်မိပါသေးတယ်။တကြံအကျိုးနဲ့မတိုင်ခင်ညနေဟာကျွန်တော်တို့မန်တက်ထိုးကြတဲ့ကာလပေါ့။တစ်တွေဝါးတွေရောင်းတဲ့ဆိုင်ကဝလုံးတွေငှားပါတယ်။ပြီးတော့အုံးမင်ရှိတဲ့အိမ်နီးနားချင်းတွေစီကနေအုံးလက်တွေလိုက်တောင်းတယ်။ပြီးတဲ့အခါအုံးလက်တွေကိုတိုင်ထူအုံးလက်တွေနဲ့အမိုးမိုးပြီးစိမ့်စိမ့်ဆိုဆိုအုံးလက်မန်တက်လေးတွေကိုတိဆောက်ကြပါတော့တယ်။တန်တစ်ချက်မရိုက်ပါဘူး။နှီးချိုးနဲ့ချီပါတယ်။စပွန်ဆာလည်းမလိုပါဘူးလိုအပ်တဲ့ပတ်စံကိုအိတ်ထဲကစိုက်ထုတ်ကြပါတယ် DJ တွေလည်းမပွတ်ပါဘူးကက်ဆက်ဖွင့်ကြတယ်စိမ့်ဆိုလှပနေတဲ့အုံးလက်မန်တက်လေးတွေရဲ့ရှေ့မှာရေတန်ကြီးတွေချပြီးရေကွက်တွေနဲ့ရေပတ်ကြတယ်တကြံကာလာရဲ့အမှတ်လက္ခဏာနောက်တစ်ခုကတော့မုတ်လုံးရေဘောပေါ့နာမည်ကြီးရဲ့နောက်ထပ်တကြံအစားအစာတစ်ခုကတော့ရွှေရင်အေးပြီးတော့တကြံထမင်းစတူဒီတာဆိုတဲ့စကားကိုခုခေတ်ကလေးတွေကြားရောကြားဘူးကြားရလားလို့ကျွန်တော်တွေးနေမိတယ်တခါကဆိုမန်တက်ထဲမှာမုံလုံးရေဘောတွေလုံးတဲ့သူကလုံး၊ဩရဲထဲ့သူကထက်၊ဆဲသူကဆဲ၊ကြွေးသူကကြွေး၊စားတဲ့သူကစားနဲ့တိတ်ကိုပြောစရာကောင်းတဲ့ကာလတွေကိုကျွန်တော်တို့ဖြတ်တန်းခဲ့ကြပူပါတယ်။ခုတော့ကြံနဲ့တွဲပြီးလူရဝင်နေတာကမုံလုံးရေဘောမဟုတ်တော့ပဲဘီယာဖြစ်သွားတယ်။ကြံရင်မဟုတ်တော့ပဲတိုင်ဖက်အကဖြစ်သွားတယ်။တူပိုတူပိုမဟုတ်တော့ပဲဘုံတိုင်းကျဲဂီတာဖြစ်သွားတယ်။ပွင့်ချိန်တန်မပွင့်တော့တဲ့ဘရောက်ပန်းစစ်တွေနေရာကိုလည်းပလတ်စတစ်ဘရောက်ပန်းတွေကဝင်ပြီးနေရာယူလိုက်ကြတယ်။အတွေးတွေအမြင်တန်းနေရင်းကပဲသတင်းတော့လူငယ်လေးရဲ့မိကုံးကကျွန်တော်ကောင်းနဲ့ပြန်ရောက်လာတယ်။ကျွန်တော်သူ့ကိုဖြေလိုက်တာကကျွန်တော်တို့တန်ချက်တွေပြန်ထိုးကြရမယ်။ဆက်စရာကောင်းတဲ့အလေးအထလေးတွေကိုပြန်ပြီးဖော်ထုတ်ကြရမယ်။နောင်လာနောင်သွားတွေရဲ့စိတ်ထဲမှာတကြံဆိုတာစိတ်လွတ်ကိုယ်လုံးနဲ့မူယူပျော်ပါလို့ရတဲ့ပွဲတစ်ခုပဲဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တစ်ခုဝင်ရောက်နေရာယူမသွားဘူး။ကြံဆိုတော့ညီမတို့ရဲ့ရိုးရနှစ်တက်ကူပွဲတော်ဖြစ်တယ်။တကြံမှာနှစ်အောင်ကညစ်ကြေးတွေကိုတကြံရင်နဲ့ဆေးကြောတန့်စင်ကြတယ်ဆိုတဲ့အဓိပ္ပာယ်အစစ်ကိုကျွန်တော်တို့ပြန်တူးဖော်ကြဖို့လိုတယ်။အားရချင်းနဲ့ဆရာကောင်းတာကအထိုက်လျောက်ပွင့်လင်းလွတ်လပ်လာတဲ့ခေတ်မှာလူငယ်တွေတန်ချက်ထိုးဖို့ပြန်ပြီးစိတ်ဝင်စားလာကြတယ်။ညီမမင်းကလေးတွေတကြံချင်းလေးတွေနဲ့ညီမဆန်းဆန်းကားကြဖို့ကြိုးစားလာကြတယ်။လူငယ်တွေအနေနဲ့တကြံမှာမပါလို့ကြောက်မလဲလို့စဉ်းစားကြတဲ့အခါကားနဲ့လည်းမယ်မန်တက်ထိုင်မယ်တောက်မယ်စားမယ်ပျော်မယ်ပါမယ်ဆိုတဲ့အလုပ်တွေအပြင်တန်ကြက်ထိုးကြမယ်စတူဒီတာကြွေးကြမယ်တကြံသချင်းလေးတွေနဲ့ကားကြမယ်နေဆန်းတရက်နေ့မှာကုသိုလ်ကောင်းမှုလေးတွေလုပ်ကြမယ်စတဲ့အခြားသောရွေးချယ်စရာလေးတွေသာရှိလာပြီဆိုရင်ကျွန်တော်တို့ချစ်တော်တကြံဟာအယုတ်ဆိုးအကြီးတန်နေရာကနေပြန်ပြီးရင်ကျေးလှပလာမယ်လို့ယုံကြည်နေမိပါတယ်နောက်တစ်ပတ်မှပဲတကြံနဲ့ပတ်သက်တဲ့လူငယ်တွေရဲ့စကားတန်ချို့ကိုဝေမျှပါအောင်မယ်ချစ်ချင်းမြတ်တော်မြတ်နိုးပါနေပညာကိုတန်ဖိုးထားပါအမှုပညာကိုခံစားတတ်ပါစေကျွန်တော်နေဖုံးလာပါ